ရှိတော်အာရှနိုင်ငံတွေကကန္တာအသီးသီးမှဥဆောင်နေကြတဲ့အမျိုးသမီးတွေကိုရွေးချယ်ဆုချီးမြှင့်တဲ့2020အရှိတော်အာရှအနာဂတ်အမျိုးသမီးဆွမ်းဆောင်ရှင်ဆု Women of the Future Award Southeast Asia 2020အတွက်စကားချင်းရွေးချယ်ခံထားရတဲ့စီးရင်ထဲမှာမြန်မာအမျိုးသမီး၄ဦးပါပါတယ်ဒီစုကိုရခဲ့ရင်ပြည်တွင်းမှာသာမကနိုင်ငံတကာမှာပါအလုပ်တွေပို့ပြီးတော့လှုပ်လာနိုင်လိမ့်မယ်လို့အခုနှစ်စကားတင်စီးရင်တဲ့ပါဝင်သူတို့ကယုံကြည်တယ်လို့ဒဏ္ဍဆောင်ကစွမ်းဆောင်ရရှိတဲ့အမျိုးသမီးတွေအပေါ်လက်ရှိအစိုးရကအတိမတ်ပြုညှင့်တင်ပေးဖို့ကိုလည်းအရင်နှစ်တွေလုံးကဆူရခဲ့သူတွေကမျှော်လင့်နေတဲ့အကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်စုစုကပြောပြမှာပါရှင်
အရှိတောင်အာရှနိုင်ငံတွေမှာရှိတဲ့အမျိုးသမီးတွေကကဏ္ဍအသီးသီးမှဥဆောင်နေသူတွေကိုအသိအမှတ်ပြုချီးမြှင့်တဲ့ Women of the Future Award Southeast Asia 2020ဆိုတွေကိုစင်ကာပူနိုင်ငံမှာလာမယ့် March 18ရက်နေ့မှာရွေးချယ်ပြီးရသွားမှာပါစုစုပေါင်းကဏ္ဍ10ခုအတွက်အမျိုးသမီး10ဦးကိုရွေးချယ်သွားမှာဖြစ်ပြီးအခုစုရွေးချယ်ရေးအဖွဲ့ကထုတ်ပြန်တဲ့စကားတင်စာရင်းမှာမြမအမျိုးသမီး4ဦးပါဝင်ပါတယ်စီးပွားရေးဆက်ဆောင်ရှင်ကဏ္ဍလူမှုအဖွဲ့အစည်းဆက်ဆောင်ရှင်ကဏ္ဍနဲ့စီးပွားရေးကဏ္ဍအပါအဝင်မီဒီယာကဏ္ဍအသီးသီးတို့အတွက်ရွေးချယ်ခံထားရတာပါအဲ့ဒီစကားတင်စီးရင်းထဲမှာပါဝင်တဲ့ CC Education မြန်မာကိုတည်ဆောင်သူဖြစ်တဲ့မတ်ချင်းသူကတော့ဒီလိုစုချင်းမြင့်ခံရဖို့အတွက်ကိုယ်တိုင်ဝင်ရောက်ရှင်ပြန်ရတာဖြစ်ပြီးကိုယ့်ရဲ့အစွမ်းအစကိုပြနိုင်သူတယောက်ဖြစ်လာရင်မြန်မာနိုင်ငံမှာသာမကနိုင်ငံတကာအလဲမှာပါအလုံးအကန့်အစားတွေပွင့်လာစေမယ်လို့ပြောပါတယ်
အကြီးကတော့ဒီစုတွေကိုကိုမိုက်ကအပ်လိုင်းလုပ်ရတာပါ။ပလိုင်းလုပ်ပြီးတော့မှကိုလုတ်ခဲ့ impact တွေကိုလုတ်ခဲ့ရတယ် present လုပ်ပြရတာပေါ့။အကြီးကတော့ဟိုကမြန်မာနိုင်ငံမှာမကဘဲနဲ့ ASEAN level နိုင်ငံတကာ level ထိုးပေါက်ချင်နေဆိုရင်ဒီလိုမျိုးစုတွေရှိတာပြီးတော့ဒီလိုမျိုးဟို community ရောရောက်သွားလို့ရှိရင်ပို့ပြီးတော့ investment တွေလည်းရလာနိုင်တယ်။ပို့ပြီးတော့လည်းအလုပ်တွေပေါ့နော်။ပို့ပြီးတော့မြန်မာနိုင်ငံနေနဲ့ရောလုလာနိုင်တယ်လို့ဟိုကျွန်မတို့ထင်ပါတယ်ဟုတ်။
ဒီလိုလုံဆောင်နိုင်စွမ်းရှိသူတွေအနေနဲ့လည်းသူတို့ရဲ့ဆွမ်းဆောင်နိုင်မှုအပေါ်အတိအမှတ်ပြုတာကိုလိုချင်ကြတာကြောင့်အခုလိုစုအတွက်အမည်စီးရင်အသွင်ခံရတာကိုဂုဏ်ယူတယ်လို့လည်းပြောပါတယ်
။အခုဖြစ်မှာပေါ့နော် job requirement တစ်ခုရဲ့မှာပဲလိုအပ်တာတွေကလည်းတစ်ခုထက်ပိုမကားရှိရေပေါ့နော်။ပြီးသွားလို့ရှိရင်လည်းတင်ပြရတယ်အများကြီးကျောင်းလဲလာရယ်ပေါ့။အဲ့တော့အကုန်လုံးအ level မှာလည်းတစ်ခုထက်မက skill တွေလည်းကိုယ့်အကူ upgrade လုပ်နေကြရတယ်ပေါ့နော်။ဒီလိုမျိုးအတိအမှတ်ပြုတာကြောင့် recognize ဖြစ်တာမျိုးကိုဟိုလိုချင်တာပေါ့နော်။
ဒါဖြင့်စွမ်းဆောင်ရည်ရှိတဲ့မြန်မာအမျိုးသမီးတွေအနေနဲ့နောက်နှစ်တွေမှာဝင်ရောက်ရှင်ပြိုင်စီစဉ်တယ်လို့လည်းပြောပါတယ်။အရှိတောင်အာရှအနာဂတ်အမျိုးသမီးစွမ်းဆောင်ရှင်ဆု Women of the Future Award Southeast Asia 2020ကို2018ခုနှစ်ကနေစခဲ့တာဖြစ်ပြီးဒီနှစ်နဲ့ဆို3ချိန်မြောက်ရှိလာပါပြီ။ပထမဆုံးစုပေးခဲ့တဲ့2018ခုနှစ်တုန်းကလူမှုဝန်ဆောင်မှုကဏ္ဍအတွက်မြန်မာနိုင်ငံကမတ်ဖြူနှင်းရင်းရရှိခဲ့ပြီးပြီးခဲ့တဲ့နှစ်2019တုန်းကလည်းသတင်းမီဒီယာနဲ့ဆက်သွယ်ရေးကဏ္ဍအတွက်မတ်တင်စာရှင်းလင်းရေးစီဝါရီကဏ္ဍအတွက်ဒေါက်တာတင်ကြီးဝင်းလူမှုဝန်ဆောင်မှုကဏ္ဍအတွက်မတ်အီတီဝီကျော်တို့ကဆုရရှိခဲ့တာပါအခုလိုဆုချီးမြှင့်ခံရတာကြောင့်အမျိုးသမီးတွေရဲ့ဦးဆောင်မှုဟာကဏ္ဍဆောင်မှာပိုပေါ်လွင်သွားတယ်လို့ပြီးခဲ့တဲ့နှစ်ကဆုရရှိခဲ့သူတဦးဖြစ်တဲ့မတ်တင်စာရှင်းလင်းကအခုလိုပြောပါတယ်
အဲ့ဒါကဘာလို့လဲဆိုတော့ဒီစုပေးတဲ့ကတ္တရီကိုအင်္ဂလိပ်ပြန်လို့ဆိုရင်ကျွန်တော်ပုံလေးဦးမှာဒီပေါ်လေးကျွန်တော်အရေးကြီးလို့ပြောတယ်ဆိုရင်ဒီပုံတိုင်းကြီးရောဘာဆိုရလဲအတိုင်းမဖြစ်ဘူးဒီပုံတိုင်းအရေးကြီးတွေကိုရွေးချယ်ရဖြစ်တဲ့ကတ္တရီကိုကျွန်တော်ပုံအရေးကြီးတွေဥပောင်းမှုကိုပြန်ပြောင်းသွားကြည့်လို့တယ်
မြန်မာနိုင်ငံမှာတော့လူဦးရေရဲ့ထက်ဝက်ကျော်ရှိတဲ့အမျိုးသမီးစုဆွမ်းဆောင်နိုင်မှုအတွက်အသိအမှတ်ပြုတာနှေးပါနေတဲ့အတွက်အစိုးရကိုယ်တိုင်ကဌာနအဆောင်မှာအမျိုးသမီးတွေကိုအားပေးညှင့်တင်ပေးပြီးအမျိုးသမီးစုရဲ့စွမ်းရည်ကိုအသုံးချစေချင်တယ်လို့လည်းပြောပါတယ်
အခုဒီနေ့ကတော့အစီအရာတွေကအမျိုးသမီးတွေကိုတိုင်ဆိုင်ဖို့ချိနှောက်နေကြတယ်။နောက်ဒီမဲ့ပြည်အမျိုးတွေလုပ်တယ်။အားပေးမှုတင်လာလို့ဆိုတော့တောင်းနိုင်ငံကအစိုးရကလည်းဒီလုပ်ငန်းတွေကိုအဖြစ်လေးဆောင်ရွက်ဖို့တင်တယ်။နောက်နေ့ match share နေတာကတော့ဒီတိုင်ရာအမျိုးသမီးများနေဖြစ်တယ်။ကျွန်တော်တို့အမျိုးသမီးများနေဆိုရင်တောင်းနိုင်ငံမှာဒီစင်ပေါ်မှာရှိရရှောက်တယ်။နောက်အခုကားစီမှုစင်ဆန်မျိုးတွေလည်းတင်ဆက်ထားရတယ်နော်။ဒီအမျိုးသမီးတွေစောင့်ဆောင်နေတယ်ဒီချက်မကပို့လဲကဏ္ဍအစိုးရအမျိုးသမီးတွေကဥပဒေနဲ့ဆိုတော့ဒီအားဒီကိစ္စအားဖြင့်နိုင်ငံကဒီ90ရာခိုင်နှုန်းကျော်တဲ့ရေးမှုကြီးရဲ့စွမ်းရည်အရဟတမဖြစ်ဖို့အရှိရဲ့အစိုးရအဖွဲ့တွေကထိရောက်တဲ့အပြည့်အစုံတွေအပြည့်အစုံတွေလုပ်ဖို့လိုအပ်တယ်လို့ပြောချင်ပါတယ်
2020အရှိတောင်အာရှအနာဂတ်အမျိုးသမီးဆွမ်းဆောင်ရှင်ဆု Women of the Future Award Southeast Asia 2020မှာအနုပညာနဲ့ရှင်ရှင်းမှုစီးပွားရေးလူမှုဝန်ဆောင်မှုဆိုင်ရာစွန့်ဦးတည်ထွင်သူသတင်းမီဒီယာနဲ့ဆက်သွယ်ရေး property အခြေခံအဆောက်အအုံနဲ့စောက်လို့ရေးသိပံနည်းပညာနဲ့ social entrepreneur ဆိုပြီးကဏ္ဍ10ခုအတွက်အမျိုးသမီးတအူးစီကိုရွေးချယ်ချိန်မြှင့်သွားတာဖြစ်ပါတယ်